ရန်ကုန်လှိုင်သာယာမြို့နယ်အလဲရွာမှာဒီကနေ့မိလာမှုကြောင့်မိသားစုပေါင်း300ကျော်အိုးမဲ့အိမ်မဲ့ဖြစ်ခဲ့ရပါတယ်။လောလောဆယ်မှာတော့ဒီမိဘတဲ့တဲ့မိသားစုတွေကိုအလဲရွာအောင်စရာမင်းဘုံကြီးကျောင်းမှာခေတ္တနေရာချထားပေးပါတယ်။အပြည့်စုံကိုတော့မတ်တန်ကြီးထိုက်ကဆက်ပြီးတော့ပြောပြပေးပါရှင်
။ဟုတ်ကဲ့ပါရှင်။လှိုင်သာယာမြို့နယ်အလဲရွာမှာတနင်္လာနေ့ကနေ့လယ်12နာရီ15မိနစ်လောက်ကစပြီးတနာရီခွဲစာမိလောင်ခဲ့လို့ရာနဲ့ချီတဲ့မိသားစုတွေအိုးမဲ့အိမ်မဲ့ဖြစ်ခဲ့ကြရပါတယ်။မိလောင်မှုနဲ့ပတ်သက်ပြီးလှိုင်သာယာရဲစခန်းကအခုလိုအတည်ပြုပြောပါတယ
်။လေရွာလှိုင်သာယာအလေရွာခင်ဗျ။ဆရာဖြစ်တဲ့အချိန်ကတော့ကျွန်တော်တို့နေ့လယ်12နာရီခွဲလောက်ကပါမှာရယ်။12နာရီ15မှာစလဲမှာရယ်။မိငိမ့်တော့13:45မှာငိမ့်သွားပါတယ်။လောလောဆယ်ကဲစဲစခန်းပေါ်မှာရယ်။ဘုန်းကြီးကျောင်းမှာလောလောဆယ်မှာနေရာကျဲကျဲဝုန်းဝုန်းကတို့ရွာမှာကျတော့ဘုန်းကြီးကျောင်းရှိရယ်လေ။လောလောဆယ်တော့ကျွန်တော်တို့စင်းကောက်နေတော့ပါပဲခင်ဗျ။ဘုန်းကြီးကျောင်းဆိုတော့ကတော့ကျွန်တော်တို့ဟိုမှာမိလောက်မြင်ဒီနေ့ကျဲကျဲဝုန်းဝုန်းနေရာမဲ့နေရာအဲ့နေရာပဲရှိတယ်လေ။ဆိုတော့အဲ့နေရာမှာလောလောဆယ်မိပေတို့ကတည်းကခဏကဝင်နေပြီးကဲစဲစခန်းဖွင့်လာတာပါ
။ဝက်သားတူတူဆိုင်ကနေစတင်လောင်ကျွမ်းတဲ့မိကျောင်းအင်ဂျီ1328လုံးရှိတဲ့လှိုင်သာယာမြို့နယ်အလေရွာမှာအင်ဂျီ345လုံးမီးလောင်ကျွမ်းခဲ့ပါတယ်။မီးလောင်မှုအသေးစိတ်ကိုတော့လှိုင်သာယာမြို့နယ်အုပ်ချုပ်ရေးမှူးဦးတင်စိုးကအခုလိုပြောပါတယ်
။အရင်ကအခုလည်းကျွမ်းတာ345ပေါ့။အင်ဂျီက300လောက်အခုကလည်းအင်ဂျီ345လောက်အခုအိမ်တော်စုစုစုပေါင်း318ပေါ့။ပါပါတော့345ပေါ့။ဆောက်လာတာကဟိုဆောက်လာတာကျွန်တော်တို့ဒီဝသားတို့တို့လိုနေတဲ့ဈေးရောင်းဝသားတို့လိုနေတာကမီးဆောက်လောင်တာပေါ့။အလဲနေကကျွန်တော်တို့အောင်စရာမင်းဖုန်းကြောင်းမှာဆယ်ဆယ်လေးစကန်ဖွင့်လိုက်ပြီးတော့ကျွန်တော်ထားပါတယ်သူရဲ့စားကျွန်တော်ဆေးဝါးကြီးကျွန်တော်တို့အကုန်လုံးလုပ်ထားပါတယ်ကျမကြီးဆောက်ရောက်မှုလည်းကျွန်တော်တို့အိမ်သားတွေပါလည်းကျွန်တော်အကုန်စီစဉ်ထားပါတယ်ခင်ဗျ
မိဘဒုက္ခသည်တွေကိုလက်တလောအလဲရွာအောင်စရာမင်းဖုန်းတော်ကြီးကြောင်းမှာယာယီတဲတွေထိုးပြီးကယ်ဆယ်ထားရတယ်လို့လည်းသူကပြောပါတယ
်မရှိပါဘူးခင်ဗျတိကျတဲ့အကြောင်းမရှိပါဘူးခင်ဗျဆောက်ရောက်ဆက်ဝင်နေတဲ့ရွာကြီးဆက်ဝင်ရွာဟိုဘက်ကမှဆက်ဝင်နေရှိပါတယ်ခင်ဗျတော်ဒီကနေတော့လက်လို့လက်စားများပါရဲ့။နောက်ဆက်ဝင်တန်းနေများပါလေက။ဒါကတော့ကျွန်တော်တို့ချေးရော်ဆိုတော့ချေးရော်အွက်တွေပါဗျ။ဒီအင်ဂျီကလည်းဒီဆဲဆဲဆိုတော့မီးလောင်လွယ်တာပေါ့နော်။နောက်ရှေ့မှာလေကလည်းတိုက်သွားတဲ့အချိန်မှာဒီလောက်တော့ဖြစ်သွားတာပါ။လေကျန်းလို့ပါ
။နိုင်တရားမြို့နယ်အလေရွာကဆက်ယုံအလုသမားတွေအများစုနေထိုင်ကြတာဖြစ်ပြီးဒနီမိုးထီယန်ကတဲ့အိမ်တွေများတာကြောင့်မီးကူးဆက်မှုမြန်ပြီးအင်ဂျီရာနဲ့ကြီးဆုံးရှုံးရတာဖြစ်တယ်လို့လည်းမြို့နယ်အုပ်ချုပ်ရေးမှူးကပြောပါတယ်။မီးလောင်မှုကြောင့်ထိခိုက်ဒဏ်ရာသူမရှိဘူးလို့လည်းအာဏာပိုင်တွေကပြောပါတယ်။ပြီးခဲ့တဲ့လပိုင်းကပဲရန်ကုန်မြို့မင်္ဂလာတောင်ညွတ်မြို့နယ်မြစ်တာမုံကိုရောင်ဝင်းမှာအလက်ထရောနစ်တူလောင်ယုံကစတင်လောင်ကျွမ်းတဲ့မီးကဖျက်ဆီးတူလောင်ယုံကိုကူးဆက်ပြီးမီးလောင်ပေါက်ကွဲခဲ့တာကြောင့်လူ18ယောက်သေဆုံးပြီး83ယောက်ဒဏ်ရာရခဲ့ပါတယ်။အင်းအောင်စုပေါင်း140ဦးမဲ့အိမ်မဲ့ဖြစ်ခဲ့ကြရပါတယ်ရှင်။